ယေရှုဖျားရှင်ကသူ့ရဲ့လူမျိုးဆက်ကိုကြည့်ပြီးငါသည်ဤလူမျိုးဆက်ကိုမြည်သည့်အရာနှင့်ပုံခိုင်းနိုင်ရမည်နီလို့မိန့်တော်မူပါတယ်။အသင့်တော်ဆုံးပုံဖော်ဖို့ယေရှုဖျားရှင်ရဲ့စိတ်ထဲမှာပေါ်လာတယ်။မိမိရဲ့လူမျိုးဆက်ကိုကိုတော်ရှင်ကကလေးဆန်သောလူမျိုးဆက်လို့မိန့်တော်မူတယ်။ဈေးအလယ်၌ထိုင်နေကြလျက်တီဆိုတီးမုန့်ကြပေမယ်။မကခုန်ကြ။ညီးတွားမြည်တမ်းကြပေမယ်။မငိုကြွေးကြတဲ့ကလေးသူငယ်များနဲ့တူကြတယ်လူမျိုးဆက်တိုင်းမှာသူအခွင့်အလန်းနဲ့သူရှိတယ်ဒီအခွင့်အလန်းများကိုတချို့ကအသုံးပြုကြပေမဲ့အခြားသူတို့ကလစ်လူရှုကြတယ်အလွဲသုံးစားပြုကြပါတယ်ဘုရားသခင်ရဲ့တပါးတည်သောသားတော်ခရစ်တော်ကိုတော်တိုင်းလောကသို့ကြွလာခြင်းကကိုတော်ရှင်ကိုသိဖို့ကိုတော်ရှင်နဲ့တွေ့ဆုံဖို့ဘုရားသခင်နဲ့ကောင်းမွန်စွာဆက်ဆံနိုင်ဖို့အကြီးမားဆုံးသောအခွင့်အလမ်းတစ်ခုဖြစ်ပါတယ်။ဤသို့အခွင့်အလမ်းများရှိသလိုတချို့ကကိုတော်ရှင်ကိုကိုယ်တိုင်ကိုကျတီးခဲ့ကြပေမယ့်လူအများစုကတော့ကိုတော်ရှင်ကိုလစ်လူရှုခဲ့ကြပါတယ်။ကောရိန္သုဩဝါဒစာပထမဆောင်အခန်းကြီး73အခန်းငယ်17မှာငါသည်ကလေးသူငယ်ဘဝကကလေးသူငယ်ကဲ့သို့ပြောဆို၍ကလေးသူငယ်ကဲ့သို့ထင်မြင်ပြီးကလေးသူငယ်ကဲ့သို့စဉ်စားဆင်ခြင်၏ကြီးပြင်းလာသောအခါ၌မူကားငါသည်ကလေးဆန်သောအလေးအထများကိုစွန့်လွတ်ခဲ့၏လို့ရှင်ပေါလုကဝေမျှတတိပေးထားပါသည်တင်တို့အလုံးကိုဖျားသခင်ကောင်းကြီးပေးပါစေ